မာပေါင်းနဲ့ပြည်စုံတဲ့ညနေခင်းဖြစ်ကြပါစေရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2018ခုနှစ်မတ်လ1ရက်နေ့ကြာသပတေးနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16925တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တော်ရရှင်များရှင်လန်းချက်မြင့်ကြပါစေရှင်။ကျမသင်္ကီထိုက်ပါ
။ကျွန်တော်အောင်လင်းဟုပါ။ညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ပေါ်ရတဲ့နဲ့ထက်ထန်းချောင်းဖြစ်ခဲ့မှုဖြစ်ခဲ့ပြီးနောက်မှာပဲအမေရိကန်ကအဓိကလက်လီအယောင်ဆိုင်ကြီးနှစ်ဆိုင်ကတနက်ရောင်းချတဲ့မူဝါဒတွေကိုပြင်ဆင်လိုက်ပါတယ်။ဒီခိုက်ပြည်နယ်ကဖြစ်ပေါ်တဲ့ဒုက္ခလေရဲ့အခြေအနေကိုအကဲကတ်ဖို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂလက်တော့တွင်းမှုချုပ်ဗင်္ဂါဒေ့ရှ်ကိုမနက်ပံသွားရောက်မှာပါ။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့သူချင်ညာပေးဆောင်မှာပါ
။ကောင်းပါပြီရှင်။အမေရိကန်တို့ရဲ့စံတန်ဖိုးတစ်ခုဖြစ်တဲ့လွတ်လပ်စွာကိုယ်ခွင့်ယုံကြည်ခွင့်ဟာကဘာတလွားဘလောက်ပေါက်မြောက်နေပါပြီလဲ။နောက်အကျန်းဖက်မှုတွေလူခွင့်ရေးချိုးဖောက်မှုတွေကိုလေ့လာစောင့်ကြည့်တားဆီးဖို့ကုလသမဂ္ဂမှာငွေလိုနေတယ်ဆိုတဲ့အကြောင်းနဲ့သတင်းပေးပို့ချက်တစ်ခုမှာတော့စစ်တွေကဘုံခွဲမှုနဲ့ဆက်ဆက်ပြီးတော့အဖမ်းဆီးအခြေအနေတွေကိုလည်းကြားကြရဖို့ရှိပါတယ်ရှင်။အခုရင်ဆုံးတော့ကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကထိတ်တန့်ရောက်သတင်းတွေကိုပြောပြပေးကြပါဦးရှင်။
ဖလော်ရီဒါပြည်နယ်ကထက်တန်းကြောင့်ပစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်မှာပဲအမေရိကန်ပြည်ထောင်စုကအထူးလက်လီအယောင်ဆိုင်ကြီးနှစ်ဆိုင်ဟာတနက်ရောင်းချတဲ့မူဝါဒတွေကိုပြင်ဆင်လိုက်ပါတယ်။ထက်တန်းကြောင့်ပစ်ခတ်မှုကျူးလွန်မှုဖြစ်အေးအေးယူခံထားရတဲ့နီကိုလတ်စ်ခရုစ်ကတော့ AR-15 တက်ခတ်ရေးသုံးရိုင်ဖယ်ကိုအသုံးပြုခဲ့တာပါ။အမေရိကန်မှာအကြီးဆုံးလက်လီဆိုင်ဖြစ်တဲ့ Walmart ကတော့တနက်နဲ့ခြေစံဝယ်ယူခွင့်ရှိသူအသက်ကန့်သတ်ချက်ကို22နှစ်အထိတိုးမြှင့်လိုက်ပါတယ်။တက်ခတ်ရေးသုံးတနက်ပုံစံဖြစ်စည်း၍အယုတ်တွေကိုလည်း website ပေါ်ကနေဖယ်ရှားခဲ့တာပါ။ Walmart ကုမ္ပဏီဟာတက်ခတ်ရေးသုံးတနက်တွေရောင်းချမှုကို2015ခုနှစ်ကတည်းကရပ်ဆိုင်ထားခဲ့တာဖြစ်ပြီးပြောင်းလို့တနက်တွေကိုလည်းအလက်စကာပြည်နယ်မှာသာရောင်းချနေတာဖြစ်ပါတယ်။အမေရိကန်အားကစားပစ္စည်းကုမ္ပဏီ Dix ကလည်းတက်ခတ်ရေးသုံး rifle တွေရောင်းချမှုရပ်ဆိုင်လိုက်တယ်လို့အသက်22နှစ်ရောက်တနက်မရောင်းမှုကုမ္ပဏီရဲ့အမှုဆောင်ရာရှိချုပ်ကကြေညာခဲ့တာပါ။ Florida ပြည်နယ် Parkland မြို့က Marjorie Stoneman Douglas ထက်တန်းကျောင်းမှာလူ19ယောက်သေဆုံးတဲ့ပစ်ခတ်မှုနောက်ပိုင်းလူလူသဘောထားစစ်တမ်းတွေထဲမှာတော့တနက်ကင်ဆောင်ခွင့်ဥပဒေကိုတင်းချက်ဖို့လူလားစုတွေတိုးလာတာတွေ့နေရပါတယ်။ဒါမှမဟုတ်တနက်လက်လီရောင်းဆိုင်လုပ်ငန်းရှင်တွေကတော့တက်ခတ်ရေးသုံးတနက်တွေကိုတားမြစ်လိုက်ရုံနဲ့စာတင်ညောင်းတွေပုံမလုံးချုံနိုင်မှမလားဆိုပြီးမေးခွန်းထုတ်နေကြတာပါအမေရိကန်မှာနိုင်ငံရေးအရာဟောစာကြီးမားတဲ့အမျိုးသားရိုင်ဖယ်အစင် NRA ကတော့တနက်ကင်ဆောင်ခွင့်ထိချုပ်မဲ့ဘလို့ဥပဒေမျိုးကိုမဆိုလက်မခံနိုင်ကြောင်းပြောဆိုထားပါတယ်လွတ်တော်ကိုယ်စားလှယ်နဲ့တွေ့ဆုံခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ဖလော်ရီဒါထက်တန်းညောင်းပြစ်ခတ်မှုပြီးကွန်ဂရက်စ်တော်ကနောက်ဆက်တွဲဆောင်ရွက်မယ့်ကိစ္စတွေရှိနေပြီး NRA အပေါ်မှာအစိုးရလွန်နေတဲ့အကြောင်းလွတ်တော်အမတ်တွေကိုဝေဖန်ခဲ့ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဆွေဖွင့်တဲ့ရုရှားကိုပူးပေါင်းကြံစည်နိုင်ခြင်းရှိနေတဲ့အပေါ်စုံစမ်းစစ်ဆေးမှုတွေတိုးမြင့်လှုပ်လာတာကြောင့်လာမယ့်နိုဝင်ဘာလွှတ်တော်ရွေးကောက်ပွဲတွေအပေါ်ရိုက်ခတ်နိုင်ခြင်းများလာနေပါတယ်။မကြာခင်သတင်းပတ်တွေကစပြီးအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာအနေနဲ့ဒီပေါင်းကြံနိုင်မှုအပေါ်ပုံမူတရားစွဲစစ်ဆေးလာရမှာသမ္မတထရမ့်ရဲ့2016သမ္မတရွေးကောက်ပွဲမဲဆွေစီရင်မှုပေါ်မန်နာဖော့ဒ်အနေနဲ့မနေ့ကပဲပြည်တော်စုအစဉ်ခုံရုံးမှာနောက်တမှုနဲ့ထက်ဆက်ခံခဲ့ရပါတယ်။ဝါရှင်တန်မြို့တော်မှာလုပ်ခဲ့တဲ့ဒီခေါ်ယုံစစ်ဆေးမှုတွေမှာထရမ့်ရဲ့မဲဆွေစီယုံရဲမှုမန်နာဖော့ဒ်ကသူ့အပြစ်မရှိဘူးလို့ညှင်းဆိုထားပါတယ်။ဒါပေမဲ့တီးခဲ့တဲ့ပတ်တုန်းကတော့သူ့ရဲ့လက်ထောက်မဲဆွေရဲမှုဟောင်းရစ်ဂိတ်စ်ကတော့အစိုးရရှိနေတွေကိုလိမ်လည်ထွက်ဆိုခဲ့တဲ့အပြစ်ကျူးလွန်ခဲ့တယ်လို့ဝန်ခံလိုက်ပြီးစုံစမ်းစစ်ဆေးမှုတွေမှာပူးပေါင်းဆောင်ရွက်တင်ပေးနေပါပြီ။တီးခဲ့တဲ့ဖေဖော်ဝါရီလလယ်ပိုင်းတော့ကပဲဒီအမေရိကန်ရေကောက်ပွဲဝင်ရနှောက်ယှက်ခဲ့မှုနဲ့ရုရှားနိုင်ငံသား73ယောက်ကိုတရားစွဲခဲ့ရမှာဒုတိယရှိနေချုပ်ရော့ရော့စန်စတင်းကဒီရုရှားလူရဲ့ဟာအမေရိကန်နိုင်ငံရေးရှုပ်ရှက်ခတ်သွားအောင်နဲ့ဒီမိုကရေစီပေါ်လူထုယုံကြည်မှုကျသွားအောင်ရည်ရွယ်လုပ်တာလို့ဆက်ဆွဲလိုက်ပြီးဒါကိုလုံးဝခွင့်မပြုသင့်ဘူးလို့ပြင်းပြထန်ထန်ပြောလိုက်ပါတယ်။ဒါအပြင်ဒီပြူပေါင်းကြံစည်မှုနဲ့ပတ်သက်ပြီးသမ္မတထရမ့်နဲ့ခလာချာရှိအနီးကပ်လှုပ်လာခဲ့တဲ့အင်ပီရိုဆက်သွယ်ညွှန်ကြားမှု Hope Hicks ကိုလည်းလွှတ်တော်စုံစမ်းရေးကော်မတီဘက်ကတနေ့အင်္ဂါနေ့ကပဲတကားပိမေးမြန်းခဲ့ရမှာတချို့မေးခွန်းတွေကိုမဖြေဘဲညှင်းဆန်ခဲ့တာကြောင့်ဒါဟာဖိုးကွယ်မှုလို့တိုက်ခိုက်မှတ်တွေဘက်ကဆွဆွဲခဲ့ပါတယ်ခင်ဗျာ
အမေရိကန်ရှင်းလင်းချုပ် Jeff Sessions ဟာသူ့ဆုံးဖြတ်ချက်ပေါ်ဝေဖန်မှတ်ချက်ပေးခဲ့တဲ့သမ္မတဒေါ်နယ်ထရမ့်နဲ့လူသိရှင်ကြားအချင်းများနေပါတယ်သမ္မတရဲ့လက်ထောက်အောင်တူအပေါ်လျှို့ဝှက်စုံစမ်းထောက်လှမ်းမှုအာဏာပိုင်တွေကျူးပန်းခဲ့တာနဲ့ပတ်သက်လို့ဌာနရင်းစုံစမ်းစစ်ဆေးမှုလုပ်ဖို့ရှင်းလင်းချုပ်ကတောင်းဆိုခဲ့တာရှစ်ဆရာကောင်းတဲ့လုပ်ရည်အဖြစ်သမ္မတထရမ့်ကဝေဖန်ခဲ့တာပါရှင်းလင်းချုပ် Sessions ကတော့သမ္မတထရမ့်ရဲ့လက်ထောက်အောင်တူဖြစ်တဲ့ Carter Page အပေါ်စောင့်ကြည့်ထောက်လှမ်းမှုခွင့်ပြုချက်ရယူရမှာပြောင်းလဲစုံစမ်းစစ်ဆေးပြု FBI အနေနဲ့ပုံမှန်လုံထုံးလုံနည်းရေကိုဘောင်ကျော်ပြီးစောင့်ခဲ့တာရှိမရှိဆုံးဖြတ်နိုင်မှုတရားရုံးဝင်ကြီး ဌာနကစုံစမ်းစစ်ဆေးမှုသူရွေးချယ်ခန့်တာလိုအပ်ချက်အရဆောင်ရွက်ရတဲ့လုပ်ငန်းစဉ်တစ်ခုဖြစ်တဲ့အကြောင်းတုံ့ပြန်ပြောဆိုခဲ့ပါတယ်2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝန်စုဖွဲ့မှုပေါ်တရားရေးဝန်ကြီးဌာနရဲ့စုံစမ်းစစ်ဆေးမှုကနေရှင်းနေချုပ်ဖိထွက်ခဲ့ပေးခဲ့ရတဲ့အပေါ်မှာလည်းအရင်တုန်းကသမ္မတထရန့်လူစုရှင်ကြားဝေဖန်ခဲ့မှုပါတယ်ရှင်းနေချုပ်ဆက်စင်ကတော့2016ရွေးကောက်ပွဲမဲဆွယ်စည်းရုံးစဉ်ကာလမှာအဲ့ဒီအချိန်တုန်းကအမေရိကန်နိုင်ငံဆိုင်ရာရုရှားတာဝန်ကြီးဆာဂေးကစ်စလီယာနဲ့အဆက်ဆက်ရှိခဲ့တဲ့အတွက်စုံစမ်းစစ်ဆေးမှုကနေနှုတ်ထွက်ပေးခဲ့တာဖြစ်ပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အနီးကပ်ယုံကြည်စိတ်ချရသောအရာရှိဖြစ်တဲ့အင်ဒီယိုဆက်သွေးရေးညွှန်ကြားရေးမှူးဟော့ဖစ်စ်အနေနဲ့ယာရုကနေနှုတ်ထွက်လိုက်ပါပြီ2016သမ္မတရွေးကောက်ပွဲမတိုင်ခင်ကအခုလိုအနီးကပ်ယုံကြည်အဆုံးဖြစ်လာခဲ့တဲ့ညွှန်ကြားရေးမှူးဟစ်စ်အနေနဲ့ဒီရွေးကောက်ပွဲပေါ်ရုရှားဝန်ရောင်းနှောက်ယှက်မှုဆိုင်ရာအောက်လက်တော်ထောက်လှမ်းကော်မတီတကားပိတ်ဌာနစစ်ဆေးပွဲမှာမဲခိုးတချို့ကိုဖြစ်ဆုပ်ဖို့ငင်းဆန်ခဲ့ပြီးနောက်တနေ့မှာပဲအခုလိုနှုတ်ထွက်ကြောင်းကြေညာလိုက်တာပါဒီအောက်လက်တော်ထောက်လှမ်းကော်မတီအကြီးအကဲအတိုက်ခံဒီမိုကရက်အမတ်အဒမ်ရှစ်ကတော့အခုလိုနှုတ်ထွက်လိုက်တာကြောင့်ခုံရုံးစစ်ခေါ်စာတုံးပြီးစုံစမ်းစစ်ဆေးတာတွေဆက်လုပ်သွားသင့်တယ်လို့တုံ့ပြန်လိုက်ပါတယ်။ဒီလွှတ်တော်ဂျာနာစစ်ဆေးပွဲတဲ့တနေ့ကမေးခွန်းတွေပြင်းပြင်းထန်ထန်မေးခံကြရမှာဟစ်စ်အနေနဲ့တုံ့လှုပ်ချောက်ချားနေခဲ့တယ်လို့တယောက်သူတစ်ချို့ကဆိုပါတယ်။ဒါပေမဲ့ခုလိုဖြစ်ခဲ့တာကြောင့်နှုတ်ထွက်ဖို့အကြောင်းဖြစ်လာရသလားဆိုတာကတော့မရှင်းသေးပါဘူး။သမ္မတထရန့်အနေနဲ့မိသားစုဝင်တွေတည်ရင်ယုံကြည်စိတ်ချရဆုံးသူဖြစ်တဲ့ဟစ်စ်နှုတ်ထွက်သွားပြီးမှသူမရဲ့ကူညီပံ့ပိုးကဲမှုတွေပေါ်ချီးကျူးလိုက်ပါတယ်။တကယ်တော့ဟက်ဆာသမ္မတထရန့်ရဲ့14လအတွင်း5ချိန်မြောက်အပြောင်းလဲလုပ်ခဲ့တဲ့ဆက်သွယ်ရေးညွှန်ကြားမှုဖြစ်ပြီးနောက်ရက်တစ်ပတ်တွင်လည်းချီအင်ဗီဒိုမှာဆက်ရှိနေဦးမယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ
ယူအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1068 9လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ You American တဲ့မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေရဲ့အခြေအနေကိုလေ့လာကဲကပ်ဖို့လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်အန်ဒရူးကီမိုဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုမနက်ဖြန်သွားရောက်ဖို့ရှိနေပါတယ်။ဒုက္ခသည်တွေခလုံးနေကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနေဆက်နဲ့ဓကားမျိုးတော်တို့ကို၄ရက်ကြာသွားရောက်မှာဖြစ်တဲ့အကြောင်းလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကဒီကနေ့ပဲကြေညာချက်ထုတ်ပြန်ခဲ့တာပါ။လက်ထောက်အတွင်းမှုချုပ်ဟာရခိုင်ပြည်နယ်ကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေရှိရာကော့ခ်ပစားကိုတောက်ချန်နေကနေတနင်္ဂနွေနေ့ထိသွားရောက်မှာဖြစ်ပြီးမကြာသေးခင်သတင်းပတ်တွေကနေဆက်ဖြတ်ကျော်ထွက်ပြေးလာသူတွေနဲ့တွေ့ဆုံစကားပြောဖို့လည်းစီစဉ်ထားပါတယ်။ခီးစဉ်တွင်ကုလသမဂ္ဂနဲ့လူစားချင်းစာနာမှုအကူအညီပေးနေတဲ့မိဖက်ဖွဲ့အစိုးရမဟုတ်တဲ့ဖွဲ့စည်းတွေဒေသခံအာဏာပိုင်တွေနဲ့လည်းတွေ့ဆုံသွားမှာပါ။ခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့တနင်္လာနေ့မှာတော့အစိုးရအစင်းမြင့်အရာရှိတွေဘင်္ဂလားဒေ့ရှ်အမျိုးသားလူ့ခွင့်ရေးကော်မရှင်တာဝန်ရှိတွေနဲ့တက္ကသိုလ်မျိုးတော်မှာတွေ့ဆုံပြီးကော့ခ်စ်ပစားကလူ့ခွင့်ရေးချင်တွေနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကလူညုံရေးကိစ္စကနေကိုစီးနင်းတက်ခတ်ခဲ့တဲ့ ERS စွန့်ရအောင်စုကိုမြန်မာလူညုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရာကလူ့ခွင့်ရေးချိုးဖောက်မှုတွေစူးစူးဝါကျူးလွန်ခဲ့ကြောင်းကုလသမဂ္ဂပါဝင်နိုင်ငံတကာနဲ့လူ့ခွင့်ရေးဖွဲ့တွေကဆွဆွဲထားကြတယ်လို့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုဖျက်ပြေးခဲ့တဲ့ရိုဟင်ဂျာဒုက္ခသည်ခန့်မှန်းကြီး6သိန်းခွဲကျော်ရှိကြောင်းလည်းကုလသမဂ္ဂကပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းကိုတွားရောက်ရှိခဲ့ကြတဲ့အမျိုးသမီးငင်းငယ်နိုဘယ်ဆုရှင်3ဦးကလည်းမြန်မာဆိုးအနေနဲ့ရိုဟင်ဂျာတွေပေါ်ပြည်နှမ့်မှုတွေအဆုံးသတ်ဖို့ထောက်အဆုံးသတ်အောင်ကြိုးပမ်းမှုမနေ့လုံးကခီးစဉ်အဆုံးသတ်ချိန်မှာပဲတိုက်တွန်းပြောဆိုခဲ့ကြပါတယ်။
ရုရှားသမ္မတဗလာဒီမာပူတင်ကရုရှားစစ်တပ်ဟာအကောင်အဝေးအကန့်အသတ်မရှိဖြစ်ခံနိုင်ပြီးလုံရန်ကာကွယ်ရေးစနစ်တွေကိုကျော်လွှားနိုင်တဲ့ cruise missile ပါဝင်နျူကလ িয়ার လက်နက်သစ်တွေကိုစမ်းသပ်ခဲ့တယ်လို့ထုတ်ပြောလိုက်ပါတယ်။လာမယ့်မတ်လ18ရက်နေ့ရွေးကောက်ပွဲမတိုင်ခင်နိုင်ငံတော်အခြေပြမေးခွန်းအဖြစ်လွှတ်တော်ကိုယ်စားလှယ်တွေကိုဒီနေ့မေးခွန်းပြောရမှာရုရှားသမ္မတကအခုလိုထုတ်ပြောလိုက်တာပါ။ရုရှားသမ္မတအဖြစ်တတိယအကြိမ်တာဝန်ယူနေတဲ့သမ္မတပူတင်ဟာနောက်ထပ်6နှစ်သက်တမ်းအတွက်ပြန်လည်အရေးခံရမယ့်အလားအလာတွေလည်းရှိနေပါတယ်။အစင်မြ cruise missile ဒုံးတွေအပြင်အရင်တုန်းကထက်ပိုဝေးပြီးအရွယ်စားပုံမှုကြီးမားတဲ့ဒုံးပြန်ထိပ်ခုသေဆောင်နေတဲ့တိုက်ရှိဖြစ်ပဲထင်းတဲ့ missile ဒုံးတွေကိုစက်သက်ခဲ့တယ်လို့လဲသူ့ရဲ့မိကွန်းထဲမှာပူတင်ကဆက်ပြောခဲ့ပါတယ်ခင
်ဗျစစ်ကာလအတွင်းဂျပန်စစ်တပ်ကလိန်ကျုံအဖြစ်အသုံးချခံခဲ့ရတဲ့အမျိုးသမီးတွေအရေးမျက်မျက်တရဖြစ်ရှင်းပေးဖို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကဂျပန်နိုင်ငံကိုထပ်မံတောင်းဆိုလိုက်ပါတယ်ရာယူကဖက်ရှားခံခဲ့ရတဲ့တောင်ကိုရီးယားသမ္မတဘက်ကွန်ရဲ့လက်ထက်သဘောတူညီချက်အရစစ်အတွင်းဂျပန်စစ်တပ်ရဲ့ဇင်ငန်းတွေမှာဖျော်ဖြေခဲ့ကြရတဲ့တောင်ကိုရီးယားအမျိုးသမီးတွေကတက်ရှိထင်ရှားခြင်းတွေကိုနှင်နာခြင်းဖြစ်ဂျပန်နိုင်ငံကဒေါ်လာ၈သန်းပေးရခဲ့တာပါ1910ပြည့်နှစ်ကနေ1945ခုနှစ်ထိကိုရီးယားကျွန်းဆွယ်ကိုဂျပန်နိုင်ငံကသိမ်းပိုင်အုပ်ချုပ်ခဲ့စမှာဂျပန်စစ်တပ်ရဲ့ရစက်ချင်းချုပ်တဲ့လုပ်ရက်တွေအတွက်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတောင်းပန်ဖို့လဲသဘောတူညီချက်မှာ ထည့်သွင်းထားပါတယ်။ဒါမှလည်းဂျပန်ရဲ့ကိုလိုနီနယ်ချဲ့မှုကိုစန့်ကျင်အောင်ကြွားခဲ့တဲ့1996ခုနှစ်လွှတ်ရှားမှုနှစ်ပတ်လည်ထိမ့်မှတ်ဖြစ်တောင်ကိုရီးယားသမ္မတဒီကနေ့မင်းငုံစကားပြောကြားမှာတော့သဘောတူညီချက်ကြောင့်ဒီကိစ္စပြည့်ပြတ်သွားတဲ့သဘောမျိုးမဖြစ်နိုင်ကြောင်းပြောဆိုခဲ့တာပါ။တိတ်သမိုင်းကိုအမှတ်ရပြီးသင်ငန်းစာယူလာတာဒီကိစ္စကိုဖြေရှင်းနိုင်မယ်။တခုတည်းသောနည်းလမ်းဖြစ်ကြောင်းလည်းတောင်ကိုရီးယားသမ္မတကပြောဆိုသွားခဲ့ပါတယ်။
တောင်ကိုရီးယားနိုင်ငံမှာပဲထောင်နဲ့ချီတဲ့အစဉ်လာထင်းသိမ်းသမားတွေအနေနဲ့သမ္မတမွန်ဂျေအင်းရဲ့အိုလံပစ်ကိုသုံးပြီးမြောက်ကိုရီးယားကိုစီးအောင်တာကိုဆန့်ကျင်ဖို့နဲ့တရားစွဲခံထားရတဲ့အရင်သမ္မတပတ်ကွန်ဟေကိုထောက်ခံတာပြသဖို့ဒီနေ့ဆန္ဒပြခဲ့ကြပါတယ်။လက်ဆမှုဆွဲချက်နဲ့ယာတုကဆင်းပေးခဲ့ရတဲ့အရင်သမ္မတပတ်ဒီအဖြစ်ကျူးလွန်ကြောင်းထင်ရှားရင်ထောင်တန်းအနှစ်30ကျခံရဖို့ရှိနေချိန်မှာလက်ရှိသမ္မတမွန်ကိုဆန့်ကျင်သူတွေအနေနဲ့ဆိုးမျိုးတော်မှာအမေရိကန်လက်တွေဝှေ့ယမ်းပြီးမြောက်ကိုရီးယားနဲ့ထိတွေ့ဆက်ဆံမှုဝါဒပေါ်ကန့်ကွက်ခဲ့ကြတာပါ။မြောက်ကိုရီးယားအနေနဲ့မြောက်ကိုရီးယားတွေနဲ့ဆွေးနွေးပူးပေါင်းဆောင်ရွက်မှုမြင့်တင်ရေးအတွက်ကျင့်သုံးလာတဲ့ဒီမုန်းငယ်မူဝါဒကြောင့်ရန်သူအားပေးသလိုဖြစ်ပြီးအမေရိကန်ရဲ့အစိုးရဖိအားပေးမှုမဟာဗျူဟာကိုသွားထိခိုက်စေနိုင်တယ်လို့ဒီဆန္ဒပြသူတွေကထောက်ပြကြပါတယ်။ဒီဆန္ဒပြပွဲဥဆောင်စီစဉ်သူတူဖြစ်တဲ့ Kim Suk Woo ကသမ္မတမွန်းအနေနဲ့မြောက်ကိုရီးယားနဲ့ဆင်မဖြေလိုမျိုးတူရောက်ငင်းချင်းချင်းချွတ်ချော်တန်းတွေဟင့်နေတာက Kim Jong Un ရဲ့နျူကလ িয়ার လက်နက်ကျူးပွဲမှုအပေါ်အတည်ပြုပေးရရောက်ပြီးလူသားထုပေါ်ကျူးလွန်တဲ့ပြစ်မှုကြီးတဲ့ကြံရပါဖြစ်သွားပြီလို့ဆွဆွဲလိုက်ပါတယ်ခင်ဗျာ။
ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့ကြတာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျမတို့ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းတက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါရှင်။ဘဲဘာသာတရားကိုပဲဖြစ်ဖြစ်လွတ်လပ်စွာကိုးကွယ်ယုံကြည်ခွင့်ဆိုတာဟာအမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံတကာမှာကြီးကြီးမားမားလုံလထားအဆိုင်လှုပ်ဆောင်နေတဲ့အမေရိကန်တို့ရဲ့စံတန်ဖိုးတစ်ခုဖြစ်ပါတယ်။ဒီနေရာမှာအခက်အခဲစိန်ခေါ်ချက်တွေအောင်မြင်မှုတွေဘလို့ရှိနေပါသလဲ။ VOE ရဲ့ Steve Reddish ရေးသားထားတဲ့သတင်းကိုကိုသားညုံကပြောပြပေးပါမယ်ရှင်
။ကွေဒွန်သူခရစ်ယာန်ဓမ္မဆရာ Billy Graham ဟာအမေရိကန်ပြည်ထောင်စုမှာဩဇာထင်ရှားတဲ့ဥဆောင်ဓမ္မဆရာဖြစ်ပြီးတော့သူကိုမြေမချခင်သူ့ရဲ့ရုပ်လောင်းကိုခိတ္တအဖြစ်အမေရိကန်ကွန်ဂရက်လွှတ်တော်မှာဂုဏ်ပြုထားရှိနေပါတယ်။ဓမ္မဆရာဂရီဟမ်မှာဆိုလို့ရှိရင်ဆယ်စုနှစ်ရှစ်ခုလောက်ကိုကမ္ဘာတစ်ဝှမ်းအတော်လေးဩဇာညောင်းခဲ့ပြီးတော့ဒီဩဇာနဲ့ပဲလွတ်လပ်စွာပြောဆိုခွင့်လွတ်လပ်စွာယုံကြည်ကိုးကွယ်ခွင့်ဆိုတဲ့အမေရိကန်စံတန်ဖိုးတွေကိုထုတ်ဖော်ခဲ့တဲ့သူပါ။ဘာသာကိုးကွယ်ယုံကြည်မှုတစ်ခုခုကိုတရားဝင်ပြဌာန်းတာမျိုးဒါမှမဟုတ်လွတ်လပ်စွာကိုးကွယ်ယုံကြည်မှုကိုတားမြစ်တာမျိုးဥပဒေစည်းမျဉ်းတွေမပြဌာန်းအောင်ဘူးဆိုပြီးတော့အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံရဲ့ပထမကျင်းပြင်ဆင်ချက်ထဲမှာအတိအလင်းဖော်ပြထားပါတယ်။ဒါလိုမျိုးအမေရိကန်စံတန်ဖိုးအတွက်ရည်တည်စည်းရုံးတာဟာအမေရိကန်အစိုးရရဲ့အဓိကယူမှန်ချက်တစ်ခုလည်းဖြစ်ပါတယ်။
I so fundamentally believe that this is one of the rights. ဒီကိစ္စ
ကလူ့ခွင့်ရေးတော်တော်များများပါစောင့်ချင်းပေးနိုင်တယ်လို့ကျွန်တော်ကတော့အခြေခံချက်ချယုံကြည်ထားပါတယ်
။ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်ထူးတန်မှကြီးဆန်ဘရောင်းဘက်က UE ရဲ့ Greta Van Susteren နဲ့တွေ့ဆုံမိမြန်ငန်းတစ်ခုမှာပြောဆိုသွားတာပါ။သူတို့အနေနဲ့ဗီယက်နမ်ကခရစ်ယာန်ဖုန်းတော်ကြီးငူယင်ကောင်ချင်းပြန်လည်လွတ်မြောက်လာဖို့ကိစ္စကိုလည်းကူညီဆောင်ရွက်ပေးနိုင်ခဲ့တယ်လို့ပြောပါရယ်ဖုန်းတော်ကြီးငူယင်ကောင်ချင်းကတော့ဘာသာရေးလွတ်လပ်ခွင့်အတွက်သူဟာဖန်စီဖိနှိပ်ခံရတာလို့ဆိုပါရယ
်ကျန်ဆက်တာ
ဘာသာရေးကိုထိန်းချုပ်ကန့်ကွယ်ဖို့ဆိုတာဗီယက်နမ်ရဲ့မူဝါဒတစ်ရပ်ပါကျွန်တော်တူဦးချင်းရဒါကိုကျွန်တော်လက်မခံပါဘူးဘာသာရေးဆိုတာကိုအစိုးရကလွှမ်းမိုးချုပ်ကန့်ထားဖို့မသင့်ဘူးလို့ကျွန်တော်ယုံကြည်ပါတယ်ဒီအတွက်ကြောင့်ပဲ28နှစ်လောက်ကိုကျွန်တော်ဖိနှိပ်ရေးယူတာခံခဲ့ရတာပ
ါအခုဖေဖော်ဝါရီလဆန်းလုံးကသမ္မတဒေါ်နယ်ထရန့်ကြီးမွန်းကျင်းပတဲ့မနက်စာစာဝိပုစုတောင်းပွဲမှာအထင်ကြီးတဲ့လူခွင့်ရှင်ဒီလီဘိုင်ဂွန်လည်းတယောက်ခဲ့ပါတယ်သူဟာတယောက်ပြီးပြန်သွားတဲ့နောက်ဘိုင်းနာရဲဆိုပြီးတော့စစ်ဆေးုံတင်ပြီးတော့အဲ့ဒီမှာပဲကွယ်လွန်သွားခဲ့ပါတယ်သူဟာတယောက်ပြီးမပြန်ခင်မှာမမချာချာရှိခဲ့တာလို့ China AIDS အဖွဲ့ကဘော့ဖူးကပြောပါတယ
် I was spending the whole week during the national prayer breakfast in February from the
with you to down where is the now February 9ရက်ကနေတစ်ပတ်လုံးသူနဲ့အတူရှိနေခဲ့တာပါသူနဲ့ဟိုတယ်တစ်ခုထဲမှာပဲနေခဲ့တာဖြစ်ပါတယ်အဲ့ဒီတုန်းကသူကမမချာချာပါပဲ
လီပိုင်ကွန်ရုတ်တရက်ကွန်မှုအပေါ်မှာဝန်းနေတဲ့အကြောင်းအမေရိကန်နိုင်ငံကြီးဌာနကထုတ်ပြန်ပါတယ်တိရုပ်ဆူရဘက်ကတော့တစုံတရာတုံ့ပြန်ချက်မပေးပါဘူးအဲ့ဒီအခြေအနေတိုင်းရင်းတမန်ကြီးဟာတိမ်မွေ့ပါတယ
် So I think you have to go to the country and say
ကိုယ်နိုင်ငံကိုပြန်ပြီးဘာသာရေးရလွတ်လပ်ခွင့်ပေးတာငါတို့အတွက်အကောင်းဆုံးဖြစ်လိမ့်မယ်လို့စီယုံပြောဆိုရပါလိမ့်မယ်ဘာသာရေးလွတ်လပ်ခွင့်ရှိခြင်းအပြင်နိုင်ငံတွင်းမှာအကျံဖက်မှုကိုရော့ချစေမယ်ဆိုတာကျွန်တော်တို့လေးလာတွေးရှိရပါတယ
်အီရန်နိုင်ငံမှာယက်ဇီဒီလူမျိုးနွယ်တွေကိုမျိုးဖြုတ်တတ်ဖြတ်မှုကနေမြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်ပြုမှုနေတာတွေဟာသတိပေးဖို့ရည်ကြည်တယ်လို့တာမတ်ကြီးဘရောင်းဘက်ကပြောပါတယ
် This is religious cleansing I mean it would not be happening were these people not Muslim. If they were Buddhist, In all likelihood,
ဒါရီယာဘာသာတရားတစ်ခုကိုရှင်းလင်းဖယ်ရှားပြစ်နေတာလို့ဆိုကြပါတယ်။ဒီလိုတွေမွတ်စင်နေမဟုတ်ဘူးဆိုရင်ဒီလိုဖြစ်เสียရလည်းမရှိပါဘူး။ဘုရားဘာသာဝင်တွေဖြစ်မဲ့ဆိုရင်အခုဒီလိုကြုံနေရတာတွေဖြစ်မှာမဟုတ်ဘူးဆိုတဲ့သဘောပါ။
မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေအရေးနဲ့ပတ်သက်လို့အမေရိကန်ဆွေးအနေနဲ့မြန်မာဆွေးအကူမကြမကြထောက်ပြပြောဆိုနေသလိုအမေရိကန်လွှတ်တော်မှဆိုရင်လည်းရိုဟင်ဂျာဒုက္ခသည်တွေအရေးကြားနာမှုတွေလုပ်ခဲ့ပါတယ်။ရိုဟင်ဂျာတွေကိုဆက်ဆံပြစ်မှုနေတာတွေဟာလူမျိုးနွယ်စုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကသတိပေးပြောထားပါတယ်။ Interfaith Alliance ဆိုတဲ့ဒီဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအဖွဲ့ကယေဟူဒီဖုံးတော်ကြီး Jack Mullin ကတော့ဘာသာရေးမှအစိုးရတွေဝင်ရောက်ဆွတ်ဖတ်တာမျိုးမရှိအောင်ကာကွယ်ပေးရမယ်လို့ဆိုပါတယ
် We have to protect the religious rights
အစိုးရအနေနဲ့မတော်ဩဇာသုံးမလုပ်နိုင်အောင်လို့ဘာသာရေးအရာလွတ်လပ်ခွင့်လွတ်လပ်စွာယုံကြည်ကိုးကွယ်ခွင့်တွေကိုကာကွယ်ပေးရပါလိမ့်မယ်ဆိုပြီးသူကပြောသွားတာပါ American University ကတာမတ်ကြီး Actor Ahmed ကလည်းဘာသာရေးလွတ်လပ်ခွင့်အတွက် American ပြည်ထောင်စုအနေနဲ့ကမ္ဘာမှာဦးစီးဦးဆောင်လုပ်ရမယ်လို့သူကယုံကြည်ပါတယ
် Modern nation to actually embody
American Lulus Swa ko ga yongji mu so de yu sa ko de ke ko lak kan chin thong ne di ne ke ye prathama so nai ngan ma da chang da ko aw myan lou ya wa lai me no mho yin no akuna ga pyo de lo be ko 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 raw ma di yu sa ko khan yin ma 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 lou nai yin ta cha du re lou la aw ba lu pyo nai ma le bya
Lulus Swa ko ga yongji kwen ko san nong ta khu ni ne tan bo tha de American ni ne da ko po pi lo le tha ma be a cha nai ngan du a cha du re ko ba po pi lo na cha nai ma phit de lo tan ma ji Akpa Ahmed ga pyo so twar a phit par de khmyar
ကိုသားညောဦးပါရှင်တစ်ဆက်တည်းမှာပဲလူခွင့်ရေးဆိုင်ရာသတင်းလွှာတပုတ်ကိုဆက်ချင်ပါတယ်ကမ္ဘာတလွားကအကြမ်းဖက်မှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလေ့လာစောင့်ကြည့်ဖို့နဲ့တားဆီးဟန်တာရေးမှာအသုံးပြုဖို့လိုအပ်တဲ့ရန်ပုံငွေအမေရိကန်ဒေါ်လာ 298.3 သန်းကိုစံနှုန်းအလျောက်အလှငွေထည့်ဝင်ကြဖို့ကုလသမဂ္ဂလူခွင့်ရေးရုံးကမြစ်တာရက်ခံလိုက်ပါတယ်ကုလလူခွင့်ရေးရုံတရှိရာဂျီနီဗာမြို့ကနေလီဆာရှလိုင်းပေးပို့ထားတဲ့သတင်းလွှာကိုဦးဆံမိုးဝေကတင်ပြပေးပါမယ်ရှင်
။ကမ္ဘာနဲ့မှာလူခွင့်ရေးနဲ့ပတ်သက်ပြီးတော့ဆုံးယုံမှုတွေဖြစ်နေတယ်လို့ကုလသမဂ္ဂလူခွင့်ရေးရုံကသတိပေးလိုက်ပါတယ်။ဆီးရီးယား၊ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံ၊ဘရွန်ဒီနဲ့မြန်မာနိုင်ငံတို့လိုနိုင်ငံတွေမှာအစိုးရတွေဟာလူခွင့်ရေးစံတမ်းမိုးတွေကိုထိန်းသိမ်းလိုက်နာဖို့တက်တက်ကြွကြွမရှိဘဲနှိကွေးနေတယ်ဆိုတာအလွန်သိတာထင်ရှားလှပါတယ်လို့လည်းပြောပါတယ်။ဒီလိုတန်တဲ့ကြံခိုင်မာမှုယော်ပါလာတဲ့အတွက်ကြောင့်နိုင်ငံတကာအတိုင်းဝန်ဟာလူခွင့်ရေးအဖွဲ့ကြီးရဲ့အရေးကြီးတဲ့လုပ်ငန်းတွေဆက်လက်လှုပ်ဆောင်နိုင်ဖို့အတွက်လိုအပ်တဲ့ရန်ပုံငွေတွေထောက်ပံ့ပေးတဲ့နေရာမှာလက်နှင်းနေကြတယ်လို့ကုလသမဂ္ဂလူခွင့်ရေးရုံးရဲ့ပြောခွင့်ရအမျိုးသမီးလစ်စထရော့ဆဲကပြောပါတယ်။လူခွင့်ရေးအဖွဲ့ရဲ့ကြိုးပမ်းအောင်မြင်မှုတွေကိုလည်းလစ်လူရှုထားကြတယ်လို့သူမက VOE ကိုပြောပါတယ်။ဥပမာအားဖြင့်နှိပ်စက်ခံရသူတွေလူခွင့်ရေးချိုးဖောက်ခံရသူတွေပုံမှန်လိုဖြစ်ပွားနေပေမဲ့သတင်းမီဒီယာတွေရဲ့စောင့်ကြည့်မှုကနေကင်းကွာနေတဲ့သူတွေကိုအကူအညီပေးနေရတဲ့ကိစ္စမျိုးတွေဖြစ်ပါတယ်လို့သူမကပြောပါတယ်
။ Through the voluntary funds that we have 45,000 victims of torture were helped to be rehabilitated. Our colleagues who work in our 60 plus
ကျမတို့မှရှိတဲ့အလူငွေတွေနဲ့ပြန်ပန်းနှိပ်စက်ခံရကြရတဲ့လူပေါင်း 4,000 ကျော်ကိုပြန်လည်ထူထောင်ရေးတွေလုပ်ပေးခဲ့ပါတယ်။ကမ္ဘာမြတ်မှာရှိတဲ့ကျမတို့ရဲ့ရုံးပေါင်း60ကျော်မှာလုပ်ကိုင်နေကြတဲ့လုပ်ဖော်ကိုင်ပက်တွေဟာအမှုပေါင်း568မှုကိုလေ့လာစောင့်ကြည့်နေကြပါတယ်။ဒီအတွက်ကဘာအနှက်မှာလေ့ကျင့်သင်တန်းပေးမှုတွေအများအပြားကိုပြုလုပ်ရပါတယ်။ဒါတွေကိုလူတွေလက်ခံလာအောင်ပြောဖို့ရအလွန်ခက်ပါတယ်။ဒါပေမဲ့ဒီကိစ္စတွေဟာအလွန်အရေးပါပြီးအခြေခံကြပါတယ်
။ဒီသင်တန်းတွေမှာလူခွင့်ရေးချိုးဖောက်မှုပေါ်လေ့လာစောင့်ကြည့်ဖို့နဲ့တရားမျှတမှုရှိမရှိခွဲခြားဆက်ဆံမှုစံကြည်စံထားချက်တွေအစရှိတာတွေကိုအကဲဖြတ်နိုင်အောင်အစိုးရတွေနဲ့အရက်ဖက်လူအဖွဲ့အစည်းတွေကိုတင်ကြားပေးပါတယ်။လက်တတော်မှာနိုင်ငံပေါင်း63နိုင်ငံကကုလသမဂ္ဂလူခွင့်ရေးရုံးကိုကူညီထောက်ပံ့ပေးနေကြပါတယ်။အလူရှင်နိုင်ငံစီးရင်ပိုးပြီးတော့တိုးမြှားလာဖို့လိုတယ်လို့သရိုဆော့ကပြောပါတယ်။နော်ဝေးနိုင်ငံအပါအဝင်စကန်ဒီနေးဗီးယား၃နိုင်ငံကကူညီထည့်ဝင်ငွေတွေတိုးပေးမယ်လို့ကြေညာထားကြောင်းလည်းပြောပါတယ်။ဒါပေမဲ့အခုပြောတဲ့အထက်မှာအမေရိကန်ပြည်ထောင်စုမပါသေးဘူးလို့လည်းသူမကပြောပါတယ်။အစင်လာရအမေရိကန်ပြည်ထောင်စုဟာဒီအဖွဲ့ကြီးရဲ့အကြီးမားဆုံးအလူရှင်နိုင်ငံဖြစ်ပါတယ်။အမေရိကန်ကွန်ဂရက်လွှတ်တော်ကဒီလုပ်ငန်းစဉ်နဲ့ပတ်သက်လို့ဆွေးနွေးနေပြီးတော့မလကုံမိုင်းမှာဆုံးဖြတ်ချက်ချမယ်လို့ဆိုပါတယ်။ပြီးခဲ့တဲ့နှစ်ကတော့အမေရိကန်ပြည်အောင်စုကဒေါ်လာတန်း20ကျော်အလှငွေထည့်ဝင်ခဲ့ပါတယ်။ဒီနှစ်မှာတော့ဘလောက်ထည့်ဝင်မယ်ဆိုတာမေးစရာဖြစ်နေပါတယ်။ဘာကြောင့်လဲဆိုတော့သမ္မတဒေါ်နယ်ထရန့်အစိုးရဟာဒီဇင်ဘာလတုန်းကကုလသမဂ္ဂကိုပေးတဲ့အထောက်ပံ့အားလုံးတွေကဒေါ်လာ285မီလီယံဖြတ်တောက်မယ်လို့ကြေညာထားတဲ့အတွက်လည်းဖြစ်ပါတယ်။ကုလသမဂ္ဂဟာအတုံးစီတီလိုတာထက်ပိုမိုတုံးဆွဲနေပြီးတော့ထိရောက်မှုလည်းမရှိဘူးလို့အမေရိကန်အစိုးရကအပြစ်ဖို့ထားပါတယ်ခင်ဗျာ
။ဦးဆံမိုးဝေပါရှင်။ နိုင်ငံတကာသတင်းဆောင်မတွေအပြီးမှာတော့ရခိုင်ပြည်နယ်ဘက်ကအဖမ်းအစည်းသတင်းကိုတင်ပြပေးချင်ပါတယ်။ရခိုင်ပြည်နယ်စစ်တွေမျိုးကပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးနေအိမ်အပါအဝင်နေရာ၃ခုမှာပြီးခဲ့တဲ့ရက်ပိုင်းကဘုံးပေါက်ကွဲမှုတွေနဲ့ဆက်ဆက်ပြီးတော့တန်တရားနဲ့နောက်တဦးကိုအာဏာပိုင်တို့ထပ်ပြီးတော့ဖမ်းလိုက်တာကြောင့်အခုဆိုရင်ဖမ်းဆီးစစ်ဆေးနေသူ၈ဦးထိရှိနေပါပြီ။အခုလိုတန်တရားနဲ့ထိမ့်သိမ်းစစ်ဆေးနေပေမဲ့လည်းဘု து လက်ချက်ဆိုတာကတော့ထွက်ပေါ်မလာသေးပါဘူး။ရန်ကုန်ခြေဆိုင် VOA သတင်းတောင်မမေခါကပြောပြပေးပါမယ်ရှင်
။ရခိုင်ပြည်နယ်စစ်တွေမြို့မှာဖေဖော်ဝါရီ24ရက်နေ့မနက်ပိုင်းကဘုံးပေါက်ကွဲမှု၃ကဖြစ်ခဲ့တဲ့အပြင်မပေါက်သေးတဲ့ဘုံး၃လုံးကိုလည်းအာဏာပိုင်တွေကတွေ့ရှိခဲ့ပါတယ်။ပေါက်ကွဲမှု၃ခုလုံးကမနက်ပိုင်းမှာဖြစ်ပွားခဲ့တာဖြစ်ပြီးပေါက်ကွဲမှုတစ်ခုကတော့ရခိုင်ပြည်နယ်အစိုးရအတွင်းရေးမှူးဦးတင်မောင်ဆွေရဲ့အိမ်နောက်ဖေးမှာပေါက်ကွဲခဲ့တာပါ။အခြားပေါက်ကွဲမှုနှစ်ခုကတော့ဒီနယ်တရားရုံးအနည်းနဲ့မြေစင်းရုံးတွေအနည်းမှာဖြစ်ခဲ့ပြီးရခိုင်အစိုးရဘက်ကတော့အစိုးရအပေါ်ဥတီတိုက်ခိုက်လာနေရလို့ဆိုထားပါတယ်။ဒီအတွက်တန်တရားရှိသူတွေကိုခေါ်ယူစစ်ဆေးတာမှာတန်တရားရှိသူ၈ဦးကိုခေါ်ယူစစ်ဆေးနေတယ်လို့ပြည်နယ်ရဲတပ်ဖွဲ့ရဲမှူးကြီးအောင်မြင်မိုးကအခုလိုအတည်ပြုပြောကြားပါတယ်
။နောက်ထပ်ကသူချီဆိုရောက်ပေါ့နောက်ထပ်တယောက်ဆိုရှိရပြပါရောကွယ်နော်။ဒီလိုရောစစ်ဆေးဆဲပါပြပါလေ။ခုနှစ်ယောက်ကယူပြီးတယောက်ကတော့ထပ်ယူနေ
ပြီးခဲ့တဲ့ဖေဖော်ဝါရီ25ရက်နေ့မှာတော့ဒီဘုံးပေါက်ကွဲမှုနဲ့ပတ်သက်လို့အစိုးရခေါ်ယူစစ်ဆေးတာမှာရခိုင်ပြည်အမျိုးသားကောင်စီ ANC ကတဦးအပါအဝင်လူ၄ဦးကိုဥစွာထိန်းသိမ်းခဲ့ပြီးချုပ်ရဲရမန်ယူခဲ့ပါတယ်။အဲဒီနောက်မှာတော့လုံခြုံရေးတာဝန်ရှိသူတွေကဒီကိစ္စနဲ့ဆက်နွယ်ပြီးလူ၃ဦးကိုထပ်မံထိန်းသိမ်းခဲ့တာဖြစ်ပါတယ်။ခေါ်ယူစစ်ဆေးခံနေရတဲ့ရခိုင်ပြည်အမျိုးသားကောင်စီ ANC အဖွဲ့ဝင်ဦးနိုင်စိုးကိုစစ်မေးဖို့ခေါ်ယူသွားပြီးချုပ်ရဲရမန်ယူချိန်မှာမိသားစုကခဏသာတွေ့ခဲ့ရပြီးစစ်ဆေးတာ၅ရက်ကြာသွားပေမဲ့ဘာသတင်းမှမရတာမို့မိသားစုဝင်တွေဘက်ကသူ့ကျမ်းမာရေးအတွက်စိုးရိမ်မိတယ်လို့ကိုနိုင်စိုးရဲ့ညီမဖြစ်သူမချစ်ဤလိုင်က VOA ကိုပြောပါတယ
်အခုလက်ရှိချိန်မှာအမရမတွေ့ရဘူးအမရအကုန်ကြီးနဲ့ဒီအခုဖမ်းခေါ်သွားရင်းနေပြီးမနေ့ဆိုရင်တစ်ခါတည်းတွေ့လိုက်ရရဲ့မှာငါကမင်းငါမင်းလာပြလိုက်တယ်အဲ့ဒီနေ့ကလေးကမတွေ့ရတာမှာဟောအဲ့မရရဲ့အချိန်မျိုးလို့ရှိရဲ့ဘာဖြစ်လဲဆိုတာလည်းမေးလို့မရဘူးအမဟောဟိုတနေ့ကမှမေးကြည့်တော့ဆက်ဆံမှုပြတာဟောအချိန်မျိုးကောင်းရင်စိတ်ဝင်တယ်တဲ့ဆက်မရရဲ့အချိန်မျိုးစိတ်ဝင်တယ်လို့လည်းအဲ့လိုမျိုးပြောပါရဲ့ရှင်
ဆိုရဘက်ကတော့အခုလူ၈ယောက်ကိုစစ်ဆေးဖို့ခေါ်ယူထားတာသာဖြစ်တယ်လို့ဆိုထားပြီးခေါ်ယူတာကလည်းအရင်တုန်းကပောက်ကွဲမှုတွေနဲ့ထောင်ချဘူးသူတွေကြော်စောတဲ့တင်ရှိခဲ့ဘူးသူတွေဖြစ်တာမို့ခေါ်ယူစစ်ဆေးတာဖြစ်တယ်လို့ရဲဘက်ကဆိုထားပါတယ်လက်ရှိအချိန်ထိရဲဘက်ကစစ်ဆေးမှုနဲ့ပတ်သက်လို့ထုတ်ဖော်ပြောဆိုတာမရှိသေးတယ်လို့ဘသူလက်ချက်လဲဆိုတာကိုလည်းတိတိကျကျမပြောနိုင်သေးပဲတယောက်ပြီးတယောက်ခေါ်ယူစစ်ဆေးနေတာဖြစ်ပါတယ်ရဲဘက်ကတော့ဒီ၈ယောက်သာစစ်မေးနေတယ်လို့ဆိုပေမဲ့ဒေသခံတွေဘက်ကတော့၈ယောက်အပြင်အခြားသူတွေကိုလည်းခေါ်ယူစစ်မေးတာတွေလုပ်နေပြီး၁၀ဦးထက်မနည်းခေါ်ယူစစ်ဆေးမှုတွေလုပ်ထားကာအချို့လူတွေကိုတော့နေတော့နေပါခေါ်ယူစစ်ဆေးပြီးပြန်လွတ်ခဲ့တယ်လို့ဆိုပါတယ
်သောရရှင်များရှင်မြန်မာနိုင်ငံကနေရာတချို့မှာမကြသေးခင်ကပဲလူတွေထိခိုက်တိုက်ကြီးခဲ့ရတဲ့ဘုံးပေါက်ကွဲမှုတွေနဲ့အတူနိုင်ငံရေးအရာချမ်းဖတ်မှုတွေတွေ့လာနေရပါတယ်။ဘယ်လိုအကြောင်းတွေကြောင့်နိုင်ငံရေးအချမ်းဖတ်မှုတွေပေါ်ပေါက်နေပါသလဲ။ဘယ်လိုလူတွေကနိုင်ငံရေးအချမ်းဖတ်မှုတွေကိုကျူးလွန်နေကြတာပါလဲ။နိုင်ငံရေးအချမ်းဖတ်မှုဘေးကကင်းဝေးအောင်ဘာတွေလုပ်ဖို့လိုနေသလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-3855လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burnies@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့နေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ပါဝင်ဆွေးနွေးကြဖို့ကျမတို့တော်ရရှင်ရဲ့အားလုံးကိုထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုကတော့စပိန်နိုင်ငံကလက်ကင်ဖုံပြပွဲကနည်းပညာသစ်တွေအကြောင်းကြည့်ကြရအောင်ပါရှင်။ကမ္ဘာအကြီးဆုံးမိုဘိုင်းဖုန်းပြပွဲ Mobile World Congress ကိုဒီသတင်းပတ်ကဆက်လို့စပိန်နိုင်ငံဘာစီလိုနာမြို့မှာလုပ်နေပါတယ်။ Apple ကုမ္ပဏီကလွှဲလို့တခြားစမတ်ဖုန်းထုတ်လုပ်တဲ့ကုမ္ပဏီတွေပါဝင်ပြီးသူတို့ရဲ့နည်းပညာသစ်တွေကိုမိတ်ဆက်တာဖြစ်ပါတယ်။2019ခုနှစ်မှတ်တမ်းတွေအရတော့စမတ်ဖုန်းစျေးကွက်က458ဘီလီယံလောက်ရှိနေတာပါ VOA သတင်းတောက် George Putit ရဲ့သတင်းကိုကိုဝင်းခံမောင်ကပြောပြပေးပါမယ်ရှင်
။ Smartphone တွေရဲ့လုပ်ငန်းဆောင်တာတွေနဲ့ပတ်သက်လို့စံသစ်တီထွင်မှုတွေတဖြည်းဖြည်းကုန်ခန်းလာနေပြီဆိုတာဒီပွဲမှာတွေ့နေရပါတယ်။ Canalys ကုမ္ပဏီရဲ့ဤပညာလေးလာစောင့်ကြည့်သူတူဖြစ်တဲ့Ben Stanton ကအခုလိုပြောပါတယ
်။ I think we've pretty much
ကျွန်တော်ထင်တော့အသစ်ထွင်စရာတိတ်မရှိတော့ပါဘူး။Samsung နဲ့ Apple တို့ကိုကြည့်မဆိုရင်အရင်တော့နှစ်နှစ်တစ်ခါလောက်အသစ်ဆန်းတွေကိုရှိရပေမဲ့အခုတော့၃နှစ်မှတစ်ခါလောက်ပဲတွေ့ရပါတော့တယ
်ဒေါ်လာ၈၀၀လောက်ဖြစ်တဲ့ဒီလိုဖုန်းမျိုးကိုမတက်နိုင်သူတွေအတွက်တော့ Google ကုမ္ပဏီက Android Origo လို့ခေါ်တဲ့ဖုန်းလည်ပတ်မှုစနစ်အသစ်တစ်မျိုးကိုတီထွင်ထားပါတယ် Mobile Key Website က Nicole Scott ကတော့
With Android Go apps,
Android Go apps တွေကိုသုံးမယ်ဆိုရင် data trade ရဲ့နည်းလမ်းတွေကိုထည့်စင်စားထားတဲ့အတွက် YouTube ကနေဗီဒီယိုတွေကြည့်မယ်ဆိုရင်လည်းအရင်လောက် data စားတော့မှာမဟုတ်ပါဘူး။ဖွံ့ဖြိုးဆဲနိုင်ငံတွေမှာက internet ဖိုးတွေဈေးကြီးနေသေးလို့ပါ
။ဒီဖုန်းလည်ပတ်မှုစနစ်တွေဟာတန်ဖိုးနဲ့ဖုန်းတွေဖြစ်တဲ့ Nokia ရဲ့ Slider Phone 8110တို့လိုဖုန်းတွေအတွက်အဆင်ပြေစေမှာဖြစ်ပါတယ်။ဒီဖုန်းကို1996ခုနှစ်မှာထုတ်ခဲ့တာဖြစ်ပါတယ်။ HMD Global ရဲ့ CEO ဖြစ်သူSorian Sika ခုလိုပြောပါတယ
် We are fortunate enough to have with Nokia so
Nokia လို့အစင်လာရှိခဲ့တဲ့ဖုန်းမျိုးကိုပြန်ထုတ်ခွင့်ရတာကျွန်တော်တို့အတွက်ကံကောင်းပါတယ်ဒီနှစ်တော့8110 series ကိုပြန်ထုတ်ခွင့်ရပါတယ်ဒါပေမဲ့ Wi-Fi နဲ့ 4G function ထည့်ထားပါတယ
်ဒီပွဲမှာနိုင်ရန်ဖောက်မြင်နိုင်တဲ့ကိရိယာတွေနဲ့ဆက်ရုပ်တွေစားတဲ့အသုံးဆောင်ပစ္စည်းတွေလည်းဝယ်သူတွေရဲ့အာရုံကိုအပြိုင်ဆွဲဆောင်နေပါတယ် Selfie ရိုက်ပြီးကိုယ်ပုံကိုမကြည့်ရမနေနိုင်သူတွေအတွက်လည်း Smartphone ကနေပို့သမျှပုံတိုင်းကိုကော်ဖီကွက်မှာပုံဖော်ပေးမဲ့ဆက်ကိုလည်းတွေ့ကြရပါတယ်။ DMWC ပွဲကိုတော့မလ၁ရက်နေ့အထိကျင်းပမှာဖြစ်ပါရယ်ခင်ဗျာ
။ကိုဝင်းခံမောင်းပါရှင်။ညနေခင်းသတင်းလွှာတွေကတော့ဒီလောက်ပါပဲ။ VOE ရဲ့ကြာတာပရင်းညနေခင်းရေဒီယိုအစီအစဉ်နဲ့ပြီးမှာတော့ Asia Set 7 ဂျူရုကနေ VOE ရုပ်မြင်သံကြားအစီအစဉ်ကိုတိုက်ရိုက်ကြည့်ရှုနိုင်ကြပါတယ်။ညနေ9နာရီကနေ9နာရီခွဲအထိထုတ်လွှင့်ပေးနေတာဖြစ်ပါရယ်ရှင်။ခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးပါအောင်ရှင
်။ရုရှားစစ်တပ်ကကွာဝေးအကန့်အသတ်မရှိပစ်ခတ်နိုင်ပြီးဒုံးရံကာဝေးစနစ်တွေကိုကျော်လွန်းနိုင်တဲ့ cruise missile တွေအပါအဝင်နျူကလ িয়ার လက်နက်တွေကိုစမ်းသပ်ခဲ့တဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်ပါတယ်။မလ18ရက်နေ့ယူကော့ပွဲမှတိုင်ခင်နိုင်ငံတော်ခြေပြမင်ကုန်းပြလွတ်တော်ကိုယ်စားလှယ်ကိုဒီကနေ့မင်ကုန်းပြောကြားရမှာရုရှားသမ္မတကပြောဆိုလိုက်တာပါ။စီးရဲနိုင်ငံမှာရပောင်း30ကျားအပြစ်ကရဆင်းနိုင်မှုတောက်ဆူချက်ကိုအကောင့်ထဲပေါ်နေရင်လက်မလျှော့သေးတဲ့အကြောင်းစီးရဲရေကုလသမဂ္ဂဒုက္ခစေစတီဖန်ဒမစ်စတူရာကပြောဆိုလိုက်ပါတယ်။အစိုးရနဲ့တဘုံတပ်ဖွဲ့တွေအနေနဲ့လည်းတိုက်ခိုက်မှုတွေရပ်တန့်ချဖို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာအထူးကုလသမဂ္ဂကတိုက်တွန်းလိုက်တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့မဲဆွယ်စည်းဝေးပွဲနဲ့ရုရှားတို့ကြားဆက်သွယ်မှုရှိမရှိစုံစမ်းစစ်ဆေးမှုတွေမကြသေးတဲ့တရင်ပတ်တွေမှာအရှိန်မြင့်လာနေတာနဲ့အမျှနိုဝင်ဘာလနဲ့ကျင်းပမဲ့လွတ်တော်ယူကောက်ပွဲတွေပေါ်ရိုက်ခတ်မဲ့အလားအလာတွေလည်းရှိနေပါတယ်။သမ္မတရဲ့မဲဆွယ်ဝန်တော်ဝန်ငံဟောပေါ်မနာဖော့ကတော့မနေ့တုန်းကပဲဝါရှင်တန်ပြည်ထောင်စုတရားရုံးတစ်ခုကိုလာရောက်ခဲ့ပြီးရုရှားရဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကထပ်မံတရားစွဲဆိုထားတဲ့ဆွဲချက်တွေအတွက်အပြစ်မရှိကြောင်းရှောက်လဲသွားခဲ့ပါတယ်။ဒီမနက်ငယ်ခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေရဲ့အခြေအနေကိုလေ့လာခဲ့ကပ်ဖို့လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂလက်ထောက်တွင်ရမှုချုပ်အန်ဒရူးကီလမိုဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုမနှက်ပြန်သွားရောက်ဖို့ရှိနေပါတယ်။ဒုက္ခသည်တွေကိုလိုနီထိုင်နေကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနေဆက်နဲ့တကားမျိုးတော်တွေကိုလေ့ရချသွားရောက်မှာဖြစ်တဲ့အကြောင်းလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကဒီကနေ့ပဲကြေညာချက်ထုတ်ပြန်ခဲ့တာပါ။ Cox's Bazar ပဇာကိုသွားရောက်ရမှာတော့ရိုဟင်ဂျာဒုက္ခသည်တွေနဲ့လည်းတွေ့ဆုံသွားမှာပါ။
တရင်ချင်းချုပ်ကိုကောင်းလွင်ဦးပြောပြပေးခဲ့တာပါဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုသားညုံဖြစ်ပြီးတော့အင်ဂျင်နီယာက Linus Rinkus ဖြစ်ပါတယ် VOA American အသံညနေခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံနှုန်းချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16.25 တို့ကနေထုတ်လွှင့်ပေးခဲ့တာပါနောက်2နာရီအကြာည9နာရီခန့်နေ10နာရီအထိထုတ်လွှင့်မယ့်အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington. From Washington.